ကမ္ဘာတစ်ဝှမ်းမှာအမျိုးသမီးအခွင့်အရေးအတွက်ကြိုးပမ်းမှုတွေဆယ်စုနှစ်နဲ့ချီရှိလာပြီဖြစ်ပေမဲ့တိုးတက်မှုတွေကတော့နှေးကွေးနေဆဲဖြစ်ကြောင်းတနည်းနည်းနဲ့မှကြားမယ်နိုင်ငံတကာအမျိုးသမီးများနေမတိုင်ခင်မှာပဲကုလသမဂ္ဂကသတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာလည်းအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေအပါအဝင်အမျိုးသမီးအခွင့်အရေးဆုံးရှုံးမှုတွေနဲ့ကြုံတွေ့နေရဆဲဖြစ်ပါတယ်အပြည့်အစုံကတော့ VOA သတင်းတောက် Jesus Ma Oni နဲ့ AFP သတင်းဆောင်မတို့ကိုခြေခံပြီးကိုညံဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ကုလသမဂ္ဂရဲ့အဆိုအရကမ္ဘာတစ်လောကအမျိုးသမီးအများစုဟာအခုချိန်ထိအခွင့်အရေးမခံစားရသေးသလိုအတိမတ်ပြုမခံရတာလူအားကတန်ရန်တန်ကြီးမရတာရွေးချယ်စရာအခွင့်အလမ်းနှေးပါပြီးပုံသဏ္ဍာန်မျိုးစုံနဲ့အကြမ်းဖက်ခံနေရတယ်လို့ဆိုပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့အမျိုးသမီးအခွင့်အရေးမြင့်တင်မဲ့ Beijing Platform for Action အနှစ်အစိတ်ပြည်လာပြီးဖြစ်ပေမဲ့လည်းတိုးတက်မှုတွေမမေ့ရမရှိသေးဘူးလို့တောက်ကြနေကသတိပေးလိုက်ပါတယ်
။ Human rights will never be realized without the human rights of women. Yet in this year in which we mark the 25th anniversary of the Beijing Platform of Action
အမျိုးသမီးတွေရဲ့အခွင့်အရေးကိုအတိအမှမပြုသေး၍လူခွင့်ရေးဆိုတာလည်းအပြေအဝါရှိမှာမဟုတ်ပါဘူးဒီနေ့ဟာဘေကျင်းသဘောတူညီချက်25နှစ်ပြည့်ဖြစ်ပေမဲ့မြို့သမီးအခွင့်အရေးကိုညှင်းပယ်နေတာတွေစိုးရိမ်စရာကောင်းလောက်အောင်အမျိုးသမီးတွေအသက်ခံနေရတာမြို့သမီးအခွင့်အရေးလှုပ်ရှားသူတွေအပေါ်တိုက်ခိုက်မှုတွေနဲ့ခွဲခြားဆက်ဆံဝိုင်းပယ်တဲ့ဥပဒေတွေမူဝါဒတွေကျင့်သုံးနေတာတွေကိုလည်းတွေ့နေရပါတယ
်မြန်မာနိုင်ငံမှာလည်းအမျိုးသမီးတို့ကြားမှာအိမ်တွင်းအကြမ်းဖက်မှုအပါအဝင်အကြမ်းဖက်မှုတွေရင်ဆိုင်နေရဆဲဖြစ်ပြီးလူအတိုင်းဝိုင်းတွေမှာဒါကိုအတမှန်ကိစ္စလို့ရှုမြင်နေကြတယ်လို့အမျိုးသမီးအခွင့်အရေးအတွက်လှုပ်ရှားနေတဲ့ Legal Clinic မြန်မာအဖွဲ့ကရှေ့နေမလလကြီးကပြောပါတယ
်ဓလေ့ရိုးရာရင်ကျေမှုနဲ့လဲဆိုင်နေမယ်ပေါ့နော်အဲဒီအိမ်တွင်းအကြမ်းဖက်မှုကိစ္စတွေအိမ်ထဲမှာဖြစ်တဲ့ Family Matter မိသားစုပြဿနာလို့ပဲမြန်မာ Society တော်တော်များများခံယူထားတယ်အဲ့ခံယူထားကြတဲ့ပုံမှာအိမ်တွင်းအကြမ်းဖက်မှုကိစ္စတွေဖြစ်လာတယ်ဆိုလို့ရှင် report လုပ်ရင်တော့မှရေးစခန်းကဒီပေါ့နော်အရေးယူပေးမှုအပိုင်းအားနေတဲ့ဟာတွေကိုကျွန်တော်တို့တွေ့ရတယ
် Legal Clinic မြန်မာအဖွဲ့ဟာအာရမပြုကြည့်ခံရတဲ့အမျိုးသမီးတွေနဲ့အကြမ်းဖက်ခံရတဲ့အမျိုးသမီးတွေကိုဥပဒေကြောင်းအရအကာအကွယ်ပေးနိုင်ဖို့အခမဲ့ဆွေးနွေးတိုင်ပင်နေတဲ့အဖွဲ့ဖြစ်ပါတယ်အမျိုးသမီးတွေဒီလိုအကြမ်းဖက်မှုခံနေရပေမဲ့နိုင်ငံတော်ကဥပဒေကြောင်းအရအကာအကွယ်ပေးမှုအပိုင်းမှာအားနေနေသေးတယ်လို့ရှင်းနေမလလကြီးကထောက်ပြပါတယ်
အဲ့တော့အမျိုးသမီးအကြံဖက်မှုတားဆစ်ကောက်ရဲ့ဥပဒေတစ်ခုလုံးမယ်ဆိုတာ2013မှာကျွန်မစွန့်စက်တမဲ့ပါဝင်ခဲ့တယ်။ဘာကြောင့်လဲဆိုတော့ကျွန်မဒီ issue တွေနဲ့2017ကနေကျင်လည်ပြီးတော့လုပ်လာတာ။ကျွန်မဒီပေါ့ကိုကိုတိုင်ကလည်းအမျိုးသမီးဖြစ်တဲ့အတွက်နဲ့အမျိုးသမီး issue ကဘယ်လောက်ကြီးလဲဆိုတာကျွန်မသိတယ်။ခုနှစ်နှစ်လုံးမှကြာစီလာတဲ့ဥပဒေချမ်းကဒီကျွန်မတို့အမျိုးသမီးတွေရဲ့အခွင့်အရေးကိုကာကွယ်မပေးနိုင်ဘူးပေါ့နော်။အဲ့လိုမျိုးကျမမြင်တဲ့အတွက်နဲ့တော်တော်လေးစိတ်မကောင်းပါဘူးပြီးလို့ရှိရင်ကျမရဲ့သမီးအပေါင်းနောက်အမျိုးသမီးတွေရဲ့သမီးတွေနောက်တစ်ချိန်မှာကျမတို့ဒီအကြံဖက်မှုတွေဖြစ်လာတဲ့အခါမှာဒီဥပဒေကပြည့်ပြည့်ဝကာကွယ်ပေးနိုင်တဲ့အနေအထားမှာရှိမနေသေးတဲ့အတွက်နဲ့တော်တော်လေးကိုရှင်ပူရပါတယ
်မြန်မာအစိုးရရဲ့2016စာရင်းတွေအရအမျိုးသမီး၅ဦးမှတူဦးကအကြံဖက်မှုတွေကြုံနေရတာပါ2019ခုနှစ်ထဲမှာဆိုရင်အာရမပြုကျင့်ခံရမှုပေါင်း1400ကျော်ရှိပြီး2016ထက်စာရင်300လောက်ပုံများလာပါတယ်။အဲ့ဒီတဲက3ပုံ2ပုံဟာမိန်းကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်။ဒီကိန်းကနန်းကလူဦးရေ54သန်းကျော်ရှိတဲ့မြန်မာနိုင်ငံမှာအပေါ်ယံမျှတာဖြစ်ပြီးတိုင်တန်းမှုမရှိကြတာတိုင်ကြားရင်လည်းအေးမယူတာတွေကြောင့်လက်တွေ့မှာဒီတက်မကများနိုင်တယ်လို့ရှေ့နေမလလကြီးကသုံးသပ်ပါတယ်။မတ်လ10ရက်နေ့မှာကြာရောက်မဲ့နိုင်ငံတကာအမျိုးသမီးနေ့မှာတော့ကျမဒန်းတူညီမရေးအပါအဝင်ကဘာတလွားအမျိုးသမီးနဲ့မိန်းကလေးငယ်တွေပေါ်အကြမ်းဖက်ဆက်ဆံမှုတွေရပ်တန့်ကြဖို့တောင်းဆိုသွားကြမှာဖြစ်ပါတယ်ခင်ဗျာ